ဘာမှ19ရာစုနှောင်းပိုင်းရောက်မှရေကောင်းရေတန့်ရနိုင်ပုံနိုင်အောင်လူတွေလုံနိုင်တယ်လို့လေ့လာထားတာရှိပါတယ်။ဒီမတိုင်ခင်ထိကဘာပေါ်ကဘယ်မျိုးမှမှရေကောင်းရေတန့်ဖြန့်ဝေပေးတာလည်းမရှိလူအညစ်ကြေးနဲ့အမိုက်တရိုက်ကင်းတဲ့ရေဖြန့်ဝေပေးတာလည်းမရှိဘူးလို့ Britain စာရေးဆရာ Guy Ponding က A Great History of the World The Environment and the Collapse of Great Civilizations ဆိုတဲ့ကဘာစိမ့်လန်းဆိုပြေးရေးသမိုင်းပဝင်းကျင်တဲ့မဟာယဉ်ကျေးမှုပြိုလဲခြင်းဆိုတဲ့စာအုပ်မှာရေးသားထားပါတယ်။အဲ့ဒီတုန်းကဆိုအမိုက်တရိုက်မှန်မများနီးရမြေချောင်းတွေတဲ့တစ်ခါတစ်ခါပင်နေတဲ့လွင့်ကျစ်ကြတာပါ။အမိုက်တွေကိုရေကအဝေးတနေရာရာမျောပစ်လိုက်မယ်။ဒါမှမဟုတ်ရေထဲမှာရင်အမိုက်တွေပျော်ဝင်ပျောက်ပြက်သွားလိမ့်မယ်ဆိုတဲ့အတွင်းနဲ့ရေထဲအမိုက်ပစ်တဲ့ delay ရှိခဲ့တာပါ။19ရာစုခေတ်မှာအနှံ့တထောင်ထောင်ထနေတဲ့အမိုက်တွေလူနဲ့သရစ်ဆန်ကစွန့်ပစ်တဲ့အညစ်ကြေးတွေဟာနာမည်မှာပိတ်ဆို့နေတတ်ပါလေ။ဒါမှမဟုတ်ရင်လည်းစောစောကပြောသလိုမြစ်တွေချောင်းတွေနဲ့ရေတဲ့အမှိုက်တွေပြစ်ကြပါတယ်။ဆက်ခွန်ရာစုပြင်သစ်နိုင်ငံပါရီမြို့တော်ဟာအနံစိုးတွေအညစ်ကြေးတွေလှိုင်းနေတဲ့မြို့တော်ဖြစ်ခဲ့တာလို့လည်းမှတ်တမ်းတွေရှိပါရဲ့။ခသစ်ဥရောပအစောပိုင်းကာလမှာအင်းအများစုမှလည်းအင်းမာရန်လို့မရှိပဲအချမ်းသာဆုံးပုဂ္ဂိုလ်တွေနေထိုင်တဲ့နန်းတော်တွေရဲတိုက်တွေမှာအိမ်သာဆိုရာကျမ်းမာဖောက်ထားတဲ့အပေါက်တပေါက်ထက်မပိုးပဲအညစ်ကြေးတွေကိုလမ်းမောဓမ္မမဟုတ်မြို့ကျုံဓမ္မမဟုတ်အိမ်အပြင်နဲ့ဆွန့်ပစ်လိုက်တာပဲလို့ဆိုပါလေ20ရာစုမှာတော့ဒီလိုအဖြစ်မျိုးတွေကနေဥရောပအမေရိကန်နဲ့တွတ်တက်တဲ့နိုင်ငံတွေကင်းဝေးသွားကြပြီးမြစ်ချောင်းတွေတဲ့အမှိုက်ပြတဲ့ delay ကြောက်ပြတ်သွားရုံမကဘယ်အရာပဲလို့သဘာဝပတ်ဝန်းကျင်ပါရာရေးကိုပါထက်တွက်ပြီးစီမံကိန်းတွေစီမံချက်တွေလုပ်ငန်းကြီးတွေအကောင့်ထဲပေါ်လာကြပါတယ်မြန်မာနိုင်ငံမှာတော့တချို့မြို့ရွာတွေမှာမြေချောင်းတွေကိုမင်းနဲ့သာထား install လေးမရှိပဲကြောပိဆောက်လေးရှိတာမို့ရေဘက်ကနေကုန်းဘက်ကိုကြည့်လိုက်ရင်အိမ်သာတွေတန်းစီနေတာတွေ့ရတတ်ပါတယ်ဒါဟာ19ရာခုဥရောပပုံစံမျိုးရေတဲ့အညစ်အကြေးတွေစွန့်ပစ်တာပဲလို့ပြောနိုင်ပါတယ်။မြစ်တွေချောင်းတွေဟာအမှိုက်ပြရတဲ့နေရာပဲလို့သတ်မှတ်နေကြပြီးမြစ်ချောင်းတစ်လျှောက်ကမြို့ရွာအိုးအိမ်တွေကမကဆက်ယုံအလုပ်ယုံတွေကပါအမှိုက်တွေစွန့်ပစ်နေတာပါ။ကမ္ဘာမှာ Environmental Impact Assessment ဆိုတဲ့စီမံချက်တစ်ခုခုဟာသဘာဝပတ်ဝန်းကျင်ပေါ်ကောင်းကျိုးဒါမှမဟုတ်ဆိုးကျိုးသက်ရောက်တာတွေကိုအကဲဖြတ်တဲ့စနစ်ကျင့်သုံးနေပေမဲ့မြန်မာနိုင်ငံမှာတော့ဒါကိုထက်သွင်းစဉ်းစားလို့မရှိပါဘူး။ဒီစနစ်မှာလူမှုရေးနဲ့စီးပွားရေးရှုထောင့်နဲ့တူကဘာဝပတ်ဝန်းကျင်ရှုထောင့်ကိုပါထက်ပြတ်ထားတာပါ။ကဘာမှာဒီလိုရှိပေမဲ့မြန်မာနိုင်ငံကစက်ယုံတွေကတော့ pollution ဆိုတဲ့ညဉ့်ညမ်းမှုကိစ္စထက်မစဉ်းစားဘူးလို့ကိုရိုင်းနဲ့စက်ယုံမှာလုတ်ကင်ခဲ့ဘူးပြီးမြန်မာစစ်အစိုးရရဲ့လျှို့ဝှက် nuclear အစီအစဉ်တွေကိုဖွင့်ချလိုက်တဲ့ဘူမူဟောင်းဆိုင်သိန်းဝင်းကပြောပါတယ်။
မြန်မာပြည်ကရှိတဲ့စိတ်ယုံတွေတော်တော်များများကလည်းဒီအကောင့်ချင်း pollution ကိုထိန်းသိမ်းဖို့အတွက်စဉ်းစားရမျိုးမရှိပါဘူး။ကျွန်တော်ကြုံခဲ့တာကတော့ကာဘတ်5မှာဆိုလို့ရှိရင် chemical plant ဆိုအဲဒီကအရှိမရှိတဲ့ခက်တဲ့ chemical တွေအာဒါသီအဲဒီကမြိုင်ချောင်းနဲ့ဆွေးထားလိုက်တာပဲ။ဒါ water treatment မှာပြန်မလုပ်ဘူးလေ။အဲဒီတော့ကမြိုင်ကနေပြီးတော့ဒီ air body နဲ့ထဲကိုရောက်သွားတယ်
ကပ္ပစားဆက်ယုံကစွန့်ပစ်တဲ့ chemical ဓာတုပစ္စည်းတွေအကြောင်းဘုံမူဟောင်းဆိုင်သိမ့်ကပြောပြတာပါဓာတုပစ္စည်းဆိုကြတဲ့ကတတ္တဘာဝတတိတစုံတရာရှိနေတာမဟုတ်ကပ္ပစားဓာတုဆက်ယုံကရေထဲဆွဲချလိုက်တဲ့ဓာတုပစ္စည်းတွေရဲ့နောက်ဆက်တွဲအကျိုးဆက်ကိုလည်
းအဲဒီစက်ကဒီကအဲဒီအရာဒီမြစ်ထဲမှာအစ်တော်လိင်နှမျိုးရှိတဲ့ဟောငါးတွေပေါ့အဲမျိုးဆက် species ပဲဖြစ်ပြီးတော့မှတွေ့နေရတယ်လို့ပြောတယ်ဒါဟုတ်ကျင်းစီပြောင်းလဲသွားတာပေါ့အဲ့ဒီအရာဒီမြက်သေးကိုကမ်ထောစီစုံပြင်းနေတဲ့အခါကျတော့
ဓာတုပစ္စည်းတွေကြောင့် AR မြက်သေးကသဘာဝငါးတွေမျိုးစိတ်ပြောင်းသွားတယ်လို့ဘုံမူဟောင်းဆိုင်ပိမင်းကသူသိထားတာကိုကြံပြပြတာပါရန်ကုန်မြို့ကဥပဒေအကြံပေးဦးအောင်သိန်းကလည်းမြန်မာနိုင်ငံတဏံတလျားခရီးသွားရင်မြချောင်းတွေမှာရေလူညဉ့်ညမ်းနေတဲ့အကြောင်းသိတွေ့လာတာပြောပြပါတယ်
ကျွန်မရဲ့မြောင်းတို့ကကြောကြောဒီရက်မြင့်ဆွေရုံကဒီစွန့်ပစ်ရည်ရဲ့အုံညောင်းနဲ့ဆိုလို့ပြီးတော့မြေပြင်းညှောချတာအဲ့ဒီမြေပြင်းညှောချတဲ့အုံညောင်းကရေရစီရအညံ့နေရအောင်အဲ့ဒီဟာရတကယ်မြေကိုဘာလို့အငြင်းပြင်းလို့ကျွန်တော်ကမတိုင်းကြတော့ဘူးပေါ့ဗျာအဲ့နောက်တစ်ခါကျွန်တော်စစ်ကောင်းချက်ပြည့်ချက်ပြည့်ပါရှောက်တော့လေ 这种是你的你接下来的时候你听到我说现在那么几个他都老几来说我没有啊中国来的
杨龙山大家三木总啊三日干的铺马地心里比三木总嘛来把你的一些车使用对毛人使用杀人使用你的送就是一个在面前会查你的吧后来没有到娘娘嘛三木总的地少比地少你地少铺心里比他爸爸把文件大家也对在对面身上呗老板呢你要送我呗经营那些对亚洲你妈能干哈是够亚洲我要把这个变得当不当我要使用吧就能来了